ယူကရိန်းနိုင်ငံကိုရောက်နေတဲ့ပိုလန်သမ္မတအန်ဒရီဒူဒန်ဟာတနင်္လာနေ့ကယူကရိန်းလွှတ်တော်မှာမင်ခွန်းပြောကြားခဲ့တာဖြစ်ပြီး၃လကြာနေပြီဖြစ်တဲ့ရုရှားရဲ့ကျူးကျော်စစ်အဆုံးသတ်စေဖို့အတွက်ယူကရိန်းကသူ့ရဲ့နယ်မြေတချို့ကိုပိတ်အပ်ဖို့အကြံပြုခြင်းကိုခါခါတည်တည်ပဲညှင်းပယ်လိုက်ပါတယ်
။ Niestety w Europie w ostatnim czasie pojawiały i pojawiają się także niepokojące głosy z żądaniami, żeby Ukraina
Ukraine နဲ့ Russia သမ္မတ Putin တောင်းဆိုတာတွေကိုပေးဖို့တင်တယ်လို့စိုးရိမ်ပြီးပြောနေကြတာတွေရှိပါတယ်။ကျွန်တော်ကတော့ရှင်းရှင်းပဲပြောပြရစီ Ukraine အနာဂတ်နဲ့ပတ်သက်ပြီးတော့ Ukraine တွေပဲဆုံးဖြတ်ခွင့်ရှိပါတယ်လို့ Poland သမ္မတကပြောသွားတာပါ။ရုရှားက Ukraine ကို February 24မှာဝင်ရောက်ကျူးကျော်ခြင်းကစပြီး Ukraine လွှတ်တော်မှာပထမဆုံးမင်ခွန်းပြောကြားတဲ့နိုင်ငံခြားခေါင်းဆောင်ဖြစ်တဲ့ Poland သမ္မတဒူဒါကနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ Russia တပ်တွေ Ukraine ပိုင်နယ်ထက်ကနေလုံးဝထွက်သွားရမယ်လို့တောင်းဆိုနေတာဖြစ်ကြောင်းပြောကြားခဲ့တာပါ Ukraine ကသူ့ရဲ့ပိုင်နယ်1 cm လောက်ကိုပဲစီးပွားရေးကြောင့်ဖြစ်စေနိုင်ငံရေးရည်မှန်းချက်အတွက်ဖြစ်စေဇရေးလိုက်မယ်ဆိုရင်ဒါဟာ Ukraine နိုင်ငံအတွက်တည်းမကပဲအနောက်နိုင်ငံတွေအားလုံးကိုထိကြိုက်စေမယ်လို့လည်းပြောပါတယ်။ပိုလန်ဟာစစ်ကြောင့်ထွက်ပြေးလာတဲ့ Ukraine ဒုက္ခသည်နှစ်သန်းကျော်ကိုလက်ခံထားတာပါ။ပိုလန်သမ္မတကတော့ EU ဥရောပသမဂ္ဂမှာ Ukraine အဖွဲ့ဝင်ဖြစ်မလာမချင်းသူလှုပ်ဆောင်မယ်လို့ပြောပါတယ်။ Ukraine လွှတ်တော်မှာပိုလန်သမ္မတမင်ခွန်းပြောနေချိန်မှာပဲ Ukraine အရှေ့ပိုင်း Donbas ဒေသမှာတိုက်ပွဲတွေကပြင်းထန်နေတာပါ။ Ukraine သမ္မတ Volodymyr Zelensky ကတော့ Donbas ဒေသအခြေအနေကတိတ်ခက်ခဲနေကြောင်းဒါပေမဲ့ Ukraine နိုင်ငံဟာ3လနီးပါးစစ်ညံခံပြီးရုရှားနဲ့စစ်ဆင်နွှဲနိုင်တာသတင်းကောင်းတစ်ခုဖြစ်ကြောင်းပြောခဲ့ပါတယ်